Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ15ရက်ဗုဒ္ဓပူနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓပူညရဲ့အစီအစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့တင်ဒင်ကတော့ယူကရိန်းမှာရောက်နေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးယူကရိန်းပြည်သူတွေကိုအားပေးစကားပြောခဲ့ပါတယ်။ဂျပန်ရောက်မြန်မာတွေစစ်မှုထမ်းဥပဒေရုတ်သိမ်းရေးဂျပန်လွတ်တော်မှတ်တွေကိုစီယုံပြောဆိုကြပါတယ်။မြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီတို့ကုမင်းမြို့မှာတွေ့ဆုံဆွေးနွေးနေပါတယ်။ဒီသတင်းတွေအပအဝင်တခြားထိပ်တန်းရောသတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းစောမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီကလေးဆောင်ကနေလာပြီးတော့တိုက်ခိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်ကျေးရွာသားတချို့အသက်ဆုံးခဲ့ရတယ်လို့ကိုယ်တိုင်ကြုံခဲ့ရသူတဦးက VOE ကိုပြောပြပါတယ်
ဒီဆုံးအောင်9ယောက်ဗျာ၊ဒဏ်ရာ4ယောက်ဗျာ။တို့ရင်းရလူတယောက်ကသုတ်ကိုထိထားတဲ့လူတယောက်ရှိတယ်ပေါ့နော်။အဲဒါဒီဘက်ကအမျိုးသမီးကြီးလည်းရှိတာပေါ့။နှစ်ယောက်တော့လည်းသေဦးကြီးပြောတော့ရှင်နေမကောင်းလို့ကြားနေတယ်ကိုလိုတို့လည်းဒီမှာ
။ဒီသတင်းအပြည့်အစုံနဲ့အတူ KNU DKBA နဲ့ BGF အဖွဲ့တွေကြားမှာစီးရဲတင်းမာမှုတွေဖြစ်နေတဲ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးကအခြေအနေနောက်ပြီးတော့မြန်မာသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြောင့်ထိုင်းနိုင်ငံဘန်ကောက်မှာဆွေးနွေးနေကြတာဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ယူကရိန်းတပ်ဖွဲ့တွေကိုအမေရိကန်ကထောက်ခံအားပေးကြောင်းပြသဖို့ယူကရိန်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့ကြာဆုံးစစ်တီတွေအတွက်ပန်းခွေချတဲ့အခမ်းအနားကိုတက်ရောက်တာအပြင်ယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလေးပါနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ယူကရိန်းမျိုးတော်ကမြေအောက် night club DY မှာကြိုတင်စစ်ဆင်ထားခြင်းမရှိဘဲရုတ်တရက်ကိုယ်တိုင်ပါဝင်တိခတ်ဖျော်ဖြေမှုပြီးရုရှားရဲ့ထိုးစစ်အသစ်တွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံသားတွေစိတ်ဓာတ်တက်ကြွလာစေရေးအတွက်ဝန်ကြီးဘလင်ကင်ကမနေ့အင်္ဂါနေ့ညကအားပေးစကားပြောကြားခဲ့ပါတယ်။
Listen, I know this is
really
difficult time.
အခုချိန်ဟာခက်ခဲတဲ့အချိန်ကာလဖြစ်ပါတယ်။ခင်ဗျားတို့စစ်သားတွေနိုင်ငံသားတွေအထူးသဖြင့်အရှေ့မြောက်ဒေသခါကီဖ်ဒေသဟာအလူလဲခံရပါတယ်။ဒါပေမဲ့သူတို့တည်တင်တာခင်ဗျားတို့တည်တင်တာကအမေရိကန်ပြည်ထောင်စုဟာခင်ဗျားတို့နဲ့အတူရှိနေတယ်ဆိုတာပါ။ကမ္ဘာနိုင်ငံအများစုကခင်ဗျားတို့နဲ့အတူရှိနေပါတယ်။ဒီစစ်သားတွေဟာယူကရိန်းနိုင်ငံတစ်ခုတည်းအတွက်တိုက်ပွဲဝင်နေတာမဟုတ်ပါဘူး။တစ်ကမ္ဘာလုံးအတွက်တိုက်ပွဲဝင်နေကြတာပါ။လွတ်လပ်တဲ့ကမ္ဘာကြီးကခမည်းတော်နဲ့အတူရှိနေပါလေလို့ဝန်ကြီးဘလင်ကင်ကပြောသွားပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုအောင်မြင်စွာတွန်းလှန်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအပါအဝင်ယူကရိန်းကိုကူညီရေးအတွက်မဟာမိတ်အင်အားစုတွေကဝမ်းဝန်းကူညီပေးကြဖို့တနိထန်ချထားကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါတယ်။ယူကရိန်းကိုအမေရိကန်အစိုးရကကူညီထောက်ပံ့ပေးမဲ့ဒေါ်လာ61ဘီလီယံကိုအတည်ပြုပေးမှကြာခင်မှာပဲဝန်ကြီးဘလင်ကင်ယူကရိန်းနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းစစ်ပွဲစွန့်ရင်နဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်မှုအတွက်တရုတ်သမ္မတရှီဂျင်ဖင်ဟာနဲ့ဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ဟာမနေ့ဖြန်တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။သူ့ရဲ့သမ္မတတက်တန်းနောက်ထပ်6နှစ်စတင်ပြီးဒါဟာပထမဆုံးနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းရေးကိုငြိမ်းချမ်းစွာဖြေရှင်းမဲ့တရုတ်အစိုးရရဲ့အစီအစဉ်ကိုထောက်ခံကြောင်းနဲ့ပြဿနာကိုတရုတ်အစိုးရကနားလည်သဘောပေါက်ပါတယ်လို့ဒီကနေ့ထုတ်တရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနနဲ့မေးမြန်းခန်းမှာရုရှားသမ္မတကပြောဆိုလိုက်ပါတယ်။ရုရှားနဲ့တရုတ်သမ္မတတို့ကြားကမ္ဘာမြင်ကိုဖလှယ်ကြတဲ့အခါမှာတော့အနောက်နိုင်ငံတွေကအင်အားစုပ်ယုပ်ပြီးတော့ကြာဆင်းလာနေပါတယ်လို့သူတို့ထင်မြင်ထားတာတွေကိုပြောဖို့ရှိနိုင်တယ်လို့စောင့်ကြည့်သုံးသပ်သူတွေကထောက်ပြပါတယ်။တရုတ်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာအသာစီးရထားမှုကိုစိန်ခေါ်အန်တုလာတာမှာတော့ခေတ်မီကွန်ပျူတာနည်းပညာနဲ့နောက်ဆုံးပေါ်ဇီဝဗေဒတွေ့ရှိချက်တွေအပြင်ထောက်လန်းရင်းနဲ့စီရင်အင်အားတိုးချဲ့ရှင်ပြိုင်နာတွေအထိပါပါလာနေပြီလို့လည်းသုံးသက်သူတွေကထောက်ပြနေကြပါတယ်ရှင
်။ကာဇာကမ်းမြောင်တောင်ပိုင်းရာဖာမှာပြုတ်လို့နေတဲ့အစ္စရေးရဲ့ထိုးစစ်ဆင်မှုတွေချက်ချင်းရပ်တက်ဖို့ EU ဥရောပသမ္မဂကဗိုလ်ထုနေမှာတောင်းဆိုလိုက်ပါတယ်။ဒီစစ်ဆင်ရေးကြောင့်ကာဇာမှာလုပ်နေတဲ့ဆန္ဒမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုအနောက်ရှက်ဖြစ်စေတဲ့အပြင်နေရာစွန့်ခွာထွက်ပြေးရသူအရေးအတွက်ဒေါ်လာငတ်မို့ခေါင်းပါမှုနဲ့လူသားတွေဘေးဒုက္ခရောက်ရတဲ့အခြေအနေတွေပိုဆိုးဝါးလာစေတယ်လို့ဆိုပါတယ်။အစ္စရေးအနေနဲ့သူ့နိုင်ငံနဲ့လူမျိုးအတွက်ခုခံကာဗွန်ကမ်းရှိတယ်ဆိုပေမဲ့ နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Hamas အနေနဲ့လည်းဖမ်းဆီးထားတဲ့တရားခံတွေကိုချင်းချင်းမရှိချက်ချင်းပြန်လွှတ်ပေးဖို့ကြေညာချက်မှာတောင်းဆိုပါတယ်။အစ္စရေးကလွန်ခဲ့တဲ့24နှစ်အတွင်းဂါဇာကမ်းမြောင်မှာရှိတဲ့ပြည်မှ80လောက်ကိုလေကြောင်းကနေတိုက်ခိုက်ခဲ့သလိုကြီးတက်ကလည်းရာဖာမြို့အရှိတ်ဘက်ခြမ်းကိုထိုးစစ်ဆင်တိုက်ခတ်နေတယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရခင်ဗျာ
။ဖိလစ်ပိုင်၅ဖန်ဆက်လေဒါဇင်နဲ့ခြေပြီးတော့တောင်တရုတ်ပင်လယ်တွင်းမှာတရုတ်တို့ကနေထိန်းချုပ်ထားတဲ့ရေပြင်ပိုင်နက်ဘက်ကိုဒီကနေ့ဦးတည်ပြီးတော့တွားရောက်ခဲ့ပါတယ်။လိုအပ်တဲ့စားနပ်ရိက္ခာပို့ဆောင်မှုအပြင်သူပိုင်ကိုပိုင်အငင်းပွားနေတဲ့ဒေသတွေမှာလွတ်လပ်စွာသွားလာနိုင်တဲ့အခွင့်အရေးကိုလည်းကျင့်သုံးတဲ့အနေနဲ့ငါးဖန်းဆက်လေးတွေအခုလိုတွားရောက်နေတာဖြစ်ပါတယ်။ငါးဖန်းသမားတွေကဖိလစ်ပိုင်အလံငယ်လေးတွေကိုဝှေ့ယမ်းပြီးတော့ဖိလစ်ပိုင်ဟာငါတို့နိုင်ငံတရုတ်တွေထွက်သွားဆိုပြီးတော့လည်းကြွေးကြော်နေကြပါတယ်။တောင်တရုတ်ပင်လယ်အတွင်းကစကာဘိုရိုရှိုးကျွန်းစုအနီးမှာတော့တရုတ်ကန်ယူရန်ဆောက်ချစ်သင်းမော်တွေကဖိလစ်ပိုင်သင်းမော်နှစ်စင်းကိုရေပိုက်နဲ့ထိုးခဲ့ပြီးတော့နှစ်ပတ်အကြာမှာဒီကနေ့မနက်ပိုင်းမှာဖိလစ်ပိုင်နိုင်ငံသား200လောက်ကငါးဖန်းဆက်လေးအကြီးနှစ်စီးအပြင်ဆက်လီငယ်လေးတွေဒါဇင်နဲ့ချီပြီးတော့စုဝေးပြီးတွားရောက်နေတာဖြစ်ပါတယ်။နိုင်ပိုင်းအကြာမှာတော့ဖိလစ်ပိုင်ကန်ယူရန်ဆောက်သင်းမော်ကငါးဖန်းဆက်လေးတွေစီကိုလာပြီးတော့အစားအသောက်တွေဓာတ်ဆီတွေအပြင်ရေပြင်နယ်နိမိတ်သတ်မှတ်တဲ့ဘောလုံးတွေကိုလည်းချပေးခဲ့ပါတယ်ရှင်။
အဲ့ဒါညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393နဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဖီအမေရိကန်တန်ကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာစစ်ကောင်စီကဖေဖော်ဝါရီလအတွင်းပြတ်ထန်းလိုက်တဲ့စစ်မှုထမ်းဥပဒေကြောင့်ပြည်ပကိုထွက်ပြေးတိမ်းရှောင်လာကြတဲ့မြန်မာလူငယ်တွေကိုဂျပန်အစိုးရကလက်ခံပေးရေးဖိအားပေးလှုံ့ဆော်ဖို့တည်တံ့တရအစိုးရတွေကိုဂျပန်မှာရောက်နေကြတဲ့မြန်မာလူမျိုးတွေကစီရင်တောင်းဆိုနေကြပါတယ်။လူငယ်တွေပြည်ပကိုအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ကြရတဲ့အထိဖြစ်လာနေတဲ့ဒီစစ်မှုထမ်းဥပဒေပြန်ရုပ်သိမ်းပင်းရေးနိုင်ငံတကာအတိုက်အဝန်းနဲ့ဂျပန်အစိုးရတို့ကစစ်ကောင်စီကိုဖိအားပေးလှုံ့ဆော်ပေးကြဖို့ကိုလည်းဂျပန်ဒေသန္တရအစိုးရတွေကိုတိုက်တွန်းခဲ့ပါတယ်။အသက်18နှစ်နဲ့အထက်လူငယ်တွေစစ်မှုထမ်းမနေရဥပဒေအခုလိုပြတ်ထန်းလိုက်တာကိုကြီးကြီးအဖြစ်လက်ရှိမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင် PDF ပြည်သူ့တော်လှန်ရေးအင်အားစုတွေနဲ့ရှင်ပြိုင်တိုက်ပွဲတွေမှာဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာတိုက်ရင်အရေးပေါ်လိုအပ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ကနဦးတပ်သားတစ်စုဆောင်မှုတွေမှာတော့အမျိုးသမီးတွေမပါဝင်ဘူးလို့ဆိုပါတယ်။စစ်ကောင်စီကအသက်18နှစ်နဲ့အထက်လူငယ်အမျိုးသားထောင်ပေါင်းများစွာကိုတပ်သားတစ်အဖြစ်စုဆောင်ပြီးစစ်တင်နန်းနေပို့ချပေးနေတာမှာအခုဒုတိယအတုပ်ရှိလာပြီလို့ဆိုပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်ကြောင်းစစ်ကောင်စီကကြေညာထားတဲ့စစ်မှုထမ်းဥပဒေမှာတော့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေအပြင်ဆရာဝန်အင်ဂျင်နီယာစက်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အထိနဲ့အမျိုးသား18နှစ်ကနေ35နှစ်အထိစစ်မှုထမ်းရမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
တရုတ်စိုးရရဲ့ဂျောင်းဝင်ဆိတ်ဆက်မှုအရာမြန်မာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်၃ဘွဲတို့ကုမင်းမြို့မှာမနေ့ကစပြီးတော့ဆွေးနွေးနေကြပါတယ်လို့နှီးစက်တဲ့အတိုင်းဝိုင်းကပြောပါတယ်။ဆွေးနွေးပွဲအတွင်းမှာတော့စစ်ရေးပဋိပက္ခတွေကြီးထွားနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေလဲပါဝင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့တစ်ခေါက်မတ်လတုန်းက၄ချိန်မြောက်ကုမင်းမြို့ရဲ့ဆွေးနွေးပွဲမှာနယ်စပ်ကုံတွယ်ရေးအပါအဝင်သဘောတူညီမှုမရခဲ့တာကိုထပ်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့ရခိုင်ကစစ်ပွဲတွေဖြစ်နေတာကိုလည်းအေးအေးရခိုင်တပ်တော်နဲ့တီးတန့်တရက်ဆွေးနွေးဖို့ရှိပါတယ်လို့နှီးစက်သူတွေကပြောပါတယ်။ဒီနှစ်စံတုန်းကလုတ်ခဲ့တဲ့၃ချိန်မြောက်ဆွေးနွေးပွဲတုန်းကတော့ရှမ်းမြောက်ဒေသအပြည့်ရက်ဖို့သဘောတူခဲ့ပေမဲ့ပြီးခဲ့တဲ့မတ်လဇန်ပိုင်းတုန်းကတော့နယ်စပ်ကုံတွယ်ရေးသဘောတူညီချက်အတိအကျမရခဲ့တယ်လို့ရခိုင်ရေးတီးတန့်ဆွေးနွေးမှုမှာလည်းအပြည့်မရခဲ့ဘူးလို့နှီးစက်သူတွေကပြောပါတယ်အခုတစ်ခေါက်၅ချိန်မြောက်ကုမင်းမြို့ hiking hotel မှာလုပ်တဲ့ဒီဆွေးနွေးပွဲမှာတော့မြန်မာစစ်ကောင်စီဘက်ကအရင်တုန်းကတောက်လျှောက်ဦးဆောင်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးမင်းနိုင်မပါဘူးလို့လည်းနှီးဆက်သူတွေကပြောပါတယ်အခုနောက်ဆုံးဆွေးနွေးပွဲကိုတော့စစ်ကောင်စီရဲ့အဖွဲ့ဝင်သစ်စစ်ဥပဒေချုပ်ဒုတိယဗိုလ်ချုပ်ကြီးမင်းတက်နိုင်ဦးဆောင်တက်ရောက်တယ်လို့နှီးဆက်သူတွေကပြောပါတယ်အေအေဘက်ကတော့အရင်တိုင်းဒုတိယစစ်ဦးစီးချုပ်ဒေါက်တာညိုထွန်းအောင်ဦးဆောင်ပြီးတော့ကိုကံဘက်ကလည်းပြပဆက်ဆံရေးဌာနမှဘုံမှုချုပ်ဖုံးနိုင်ဝင်ဦးဆောင်ပြီးတော့တအန်းဘက်ကတော့ပုံမှန်တက်နေကြဒုတိယစစ်ဦးစီးချုပ်ဘုံမှုချုပ်တာဖုံးကျော်အစားမဟာမိတ်ဆက်ဆံရေးဌာနမှဒုဘုံမှုကြီးတာမိုးဟိန်ဦးဆောင်တက်ရောက်တယ်လို့နှီးဆက်သူတွေကပြောပါတယ် MNDAA TLNL နဲ့ AA တို့ပါဝင်တဲ့ဒီညီနောင်၃ဘွဲ့နဲ့စစ်ကောင်စီကြားဆွေးနွေးပွဲမှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်အစိုးရအထူးကိုယ်စားလှယ်ပါဝင်ဆက်ဆက်ပေးလို့ရှိပေမဲ့ပြီးခဲ့တဲ့ AA တီးတန့်ပွဲမှာတော့မပါဝင်ခဲ့ဘဲနဲ့မနက်ဖြန်လုံးဝဆွေးနွေးပွဲမှာတော့တရုတ်အနေနဲ့ AA နဲ့တီးတန့်ဆွေးနွေးပွဲကိုအလေးထားလုပ်လာနိုင်ပွဲရှိတယ်လို့လည်းနှီးဆက်သူတွေကထောက်ပြနေကြပါတယ်ရှင်
ထိုင်းနိုင်ငံမှာတက်ကြွလှရှားသူလူငယ်အမျိုးသမီးတဦးအချင်းထောင်တွင်အစာငတ်ခံဆန္ဒပြပြီးတည်ဆုံခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ့်အကြောင်းထိုင်းဝန်ကြီးချုပ်စစ်သားတာဗီစင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ကတည်ဆုံသူမိသားစုထံဝန်ထမ်းကြောင့်စကားပြောကြားခဲ့ပြီးဒီလိုအဖြစ်မျိုးဘယ်မိသားစုမှလူလားမှာမဟုတ်ကြောင်းပြောပါတယ်။အသက်28နှစ်အရွယ်ဘုန်းလို့ခေါ်တဲ့နတီပွန်စနေစံခုံတေဆုံးခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံရဲ့တရားစီရင်စနစ်နဲ့ပတ်သက်လို့လည်းလူအများကြားအကြီးအကျယ်အငင်းခုံပြောဆိုမှုတွေဆွေးနွေးစရာတွေဖြစ်လာတာပါအင်္ဂါနေ့ညနေပိုင်းတော့ကဘန်ကောက်မြို့ရဲ့ရာဇဝမှုဆိုင်ရာတရားရုံးအပြင်မှာလူ80လောက်စုဝေးပြီးတေဆုံးသူနတ်တီပွန်းကိုဂုဏ်ပြုခဲ့ကြပါတယ်နတ်တီပွန်းဟာတော်ဝင်မိသားစုနဲ့ပတ်သက်လို့လူထုအမြင်စစ်တမ်းကောက်ယူရာမှာအများပြည်သူတွာလာရနေရာတွေမှာစစ်တမ်းကောက်ယူခဲ့တာကြောင့်ဆိုပြီးသူ့ကိုတော်ဝင်မိသားစုကိုအကြီးညိုပြည့်စုံမှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကသူ့ကိုအာမခံပြန်ရုပ်သိမ်းပြီးတဲ့နောက်နတ်တီပွန်းအချင်းထောင်ထွင်းအစာငတ်ခံဆန္ဒပြခဲ့တာဖြစ်ပါတယ်ဤပြည်လ၄ရက်နေ့မှာသူဟာအစာပြန်ဆစားခဲ့တယ်လို့အချင်းထောင်ကထုတ်ပြန်ပါတယ်ဒါပေမဲ့လို့သူဟာဆက်ပြီးအစာငတ်ခံဆန္ဒပြနေတော့မယ်လို့ထိုင်းလူ့အခွင့်အရေးရှိနေအဖွဲ့တွေကဤပြည်လ25ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာတော့ရုတ်တရက်မိုးတီထန်စွာရွာသွန်းပြီးတော့ရေကြီးရေလျှံမှုတွေရုတ်တရက်ဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ68ဦးအသက်ဆုံးခဲ့ရပါတယ်။မိုးတီထန်စွာရွာသွန်းတဲ့အတွက်မိတောင်ပေါက်ကွဲပြီးတော့ကျွင်းကြံရစ်တဲ့အကျွင်းကြံနေတဲ့ပြားတွေကအရေးပျော်ပြီးတော့စီးကျလာတဲ့အထက်မှာနေအိမ်တွေပါမျောပါသွားတာပါ။အဲ့ဒီအထက်မှာပျောက်ဆုံးနေတဲ့ဒါဇင်နဲ့ခြိတဲ့သူတွေကိုလည်းအရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ဗုဒ္ဓဖူးနေ့မှာလိုက်ပြီးတော့မှရှာဖွေနေကြပါတယ်။အင်ဒိုနီးရှားနိုင်ငံဟာမီးတောင်အရှင်တွေအများဆုံးရှိတဲ့ဒေသမှာတနင်္ဂနွေနေ့တုန်းကမိုးတီးထန်စွာရွာသွန်းပြီးတော့ရေကြီးရေလျှံမှုတွေဖြစ်ခဲ့ပြီးနေအိမ်တွေလမ်းတွေပလီကျောင်းတွေပျက်စီးခဲ့ပါတယ်။ပျောက်ဆုံးနေတဲ့သူတွေကတော့တဦးကိုပြန်တွေ့ပြီးတော့သေဆုံးသူအရေအတွက်ဟာအခုချိန်မှာတော့68ဦးထိရှိနေပါပြီလို့အင်ဒိုနီးရှားအမျိုးသားအရေးပေါ်ကယ်ဆယ်ရေးဌာနအကြီးအကဲကဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်ရှင်ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်နဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့မကွေးတိုင်းစောမြို့နယ်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့ဆိုင်တဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါတယ်မကွေးတိုင်းစောမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းနဲ့ရုတ်တရက်တိုက်ခိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်ကျေးရွာသားတချို့အသက်ဆုံးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ထိခိုက်သေးဆုံးမှုတွေကြုံခဲ့ရတဲ့အထိလေကြောင်းကနေတိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးအတွက်ဒေသခံတွေစိုးရိမ်နေကြပါတယ်စစ်ရေးပြည်ပခါတွေတွင်မှာဒေသခံတွေသေဆုံးထိခိုက်ရတာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
စောမြို့နယ်တောမကြီးရွာမှာမင်းညားကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်9ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။တိုက်ပွဲဖြစ်ချိန်မဟုတ်ပဲလေကြောင်းကတိုက်ခိုက်ခံခဲ့ရတဲ့ကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ကိုယ်တိုင်ကြုံခဲ့ရသူလည်းဖြစ်တိုက်ခိုက်ခံရမှုအတွင်းဆွေမျိုးသားချင်းဆုံးရှုံးခဲ့ရသူလည်းဖြစ်တဲ့ဒေသခံတယောက်ကပြောပါရတယ
်။သေဆုံးအောင်9ယောက်ပြ။ဒဏ်ရာ4ယောက်ပြ။တို့ရင်းနဲ့လူတယောက်ကဟောရင်မအဆုတ်ကိုထိခိုက်တာလူတယောက်ရှိတယ်ပေါ့နော်။အဲ့တော့ဒီဘက်ကအမျိုးသမီးကြီးလည်းရှိတာပေါ့နှစ်ယောက်တော့နည်းနည်းတော့သေုံကြီးပြန်တော့အချင်းနေမကောင်းလို့ကြားနေတယ်ကိုလိုတို့လက်ရှိမှာတပွဲလည်းမရှိကြဘာလည်းမရှိဘူးကနေရင်ကစစ်လုံးမိလောင်တာနဲ့ဆိုစစ်လုံးကြော်တာကမိလောင်တာ၃အိမ်နဲ့ဆိုတော့ကစားစီကောက်မြတဲ့အိမ်ကကျွန်တော်ပြင်လည်းပါတယ်ကျွန်တော်တော့လည်းပါသွားတာပေါ့နော်ကျွန်တော်ကလည်းပါသွားတယ်ပေါ့သူတို့အိမ်မှာနေတာကျွန်တော်အိမ်ရှိတဲ့ကငါးဘီပေါ်လောက်ကကြက်သွားတာကစိတ်ကမကောင်းဘူးနော်ကျွန်တော်လည်းစိတ်ကိုခိုင်ခိုင်ထားတာပေါ့အိမ်မှာလည်းနေကြအောင်ရှိဘူးပြကျွန်တော်တို့မှဆိုတော့ဒီမှာထွက်နေရတဲ့အိမ်ငယ်အောင်ဆိုလည်းအိမ်လည်းမရှိတော့ဘူးလေပြစီဆိုတော့ဟိုပြောမယ်အိုးမဲ့အိမ်မဲ့လို့ဖြစ်သွားတာ
စစ်ကောင်စီတပ်ရဲ့လေရင်တွေရုတ်တရက်ရောက်လာပြီးတိုက်ခိုက်ခံခဲ့ရတာကြောင့်ဘေးလွတ်ရာတိမ်းရှောင်ဖို့အချိန်မရနိုင်ခဲ့ဘူးလို့လည်းစစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်ကပြောပါတယ
်ဘုန်းကိုကျင်းနေတော့ထူးထားပါတယ်အစ်ကိုကအစ်ပညာပေးမှပါဝင်လဲပါထားတယ်ဘုန်းကိုကျင်းနေလဲဒီခိုင်းထားတယ်ပေါ့နော်ဒီကင်းနေရာဒီမှာရောဒီကြောင်တဲ့ငါလာလိုက်ချက်ထားတာကြီးလက်ပါတော့ပေါ့နော်ဆိုတော့တကယ်တူရနေတာမသိသိနေတော့ပေါ့
မေလာကိုရနေ့ကလည်းစောမြို့နယ်ကြောက်ထုတိုက်နယ်တဲကအကြည်ပန်းပလွန်ကျေးရွာဖုန်ကြီးကျောင်းကိုစစ်တပ်ဘက်ကလေကျောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့15ဦးထပ်မံနေတေဆုံးပြီး30ဦးထပ်မံနေဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုဒီချိန်ဟာစောမြို့နယ်မှာတပတ်အတွင်းဒုတိယအကြိမ်လေကျောင်းတိုက်ခိုက်ခံခဲ့ရတာပါမ ေလ9ရက်နေ့ကတိုက်ခတ်မှုမှာလည်းလူ20ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။စောမြို့နယ်ကလေကြောင်းတိုက်ခတ်မှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။တောမကြီးရွာမှာဒီတစ်ချိန်တိုက်ခတ်ခံရတာဟာဒုတိယချိန်တိုက်ခတ်ခံရတာဖြစ်ပြီး2022ခုနှစ်ကလည်းတောမကြီးရွာအနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ဘက်ကတောမကြီးရွာနဲ့တောမကြီးရွာအနီးကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။လေကြောင်းတိုက်ခိုက်တာကြောင့်တောမကြီးရွာဒေသခံတွေဟာကြေးရွာတဲ့မနေရဲပဲတောတောင်တွေတော့မှတင်းရှောင်နေရပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်လာမှကိုစိုးရိမ်နေတယ်လို့ရွာကန်တွေကပြောပါတယ်ခင်ဗျာ
။ဒါကတော့မကွေးတိုင်းစောမြို့နယ်တွေကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာကလေးငယ်တွေအပါအဝင်ကြေးရွာသားတချို့ထိခိုက်သေးဆုံးရတဲ့တဲ့တွင်ကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖျားသုံးစုဘက်ကစီရေးပြိပခနောက်ဆုံးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်နယ်စပ်မြို့ဖြစ်တဲ့ဖျားသုံးစုမှာမကြသေးခင်ရက်တွေတုန်းကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာစီရေးတွေတင်းမာခဲ့တဲ့အတွက်လုံခြုံရေးစိုးရိမ်လို့ထိုင်းနိုင်ငံဘက်ခြမ်းကိုတင်းရှောင်သွားသူတွေဟာအခုချိန်မှာတော့နေရက်ကိုပြန်နေကြပါတယ်လို့ဒေသခံတွေကပြောပါတယ်။ပောက်ကွဲမှုတွေနဲ့ပြစ်ခတ်မှုတွေဇက်တိုက်ဖြစ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါဗျ
။ဖျားသုံးစုမျိုးရက်ကွက်နှစ်မှာရှိတဲ့ BGF နယ်ကြားဆောင်တပ်ဖွဲ့ဝင်တွေရှိရာနေရာမှာပြီးခဲ့တဲ့တောက်ကြနေတော့က KNU နဲ့ DKBA တပ်ဖွဲ့ဝင်တွေရောက်ရှိလာတဲ့အချိန်မှာပောက်ကွဲမှုနဲ့ပြစ်ခတ်မှုတွေဖြစ်ခဲ့တာလို့မျိုးကန်တွေကပြောပါဗျ။စီရင်တင်ပါမှုကြောင့်ကလေးတွေတက်ကြီးရွယ်အိုတွေနဲ့အမျိုးသမီးတွေအပါအဝင်မျိုးခံတွေလူကြုံရေးမျိုးခံတွေလုံခြုံရေးစိုးရိမ်မှုကြောင့်ထိုင်းနယ်စပ်ကိုဖျက်ချောထွက်ပြေးခဲ့ကြတာပါလက်တလုံးမှာတော့အခြေအနေတွေပြန်လဲတည်ငြိမ်စရှိလာတာကြောင့်တင်းဆောင်သူတွေဟာနေရပြန်လာနေပြီလို့လည်းမျိုးခံတယောက်ကပြောပါတယ်ဟိုစိ
ုးရိမ်ကြောင်းကြပြီးတော့ဆောက်တည်သွားတဲ့လူအရှိတော့ပါဒီမှာကဖြစ်တာခဏပါနိုင်ဘန်းတော့ဖြစ်ရဆိုတော့ပေါ်ကလေးတော့ကြားတယ်မိဖို့ရွှတ်တယ်တော့ပြစ်ကြခက်ကြအတန်နဲ့ဆော့ဆော့ကြတော့နေမှာပဲစခန်းလုံးလုပ်ကြည့်တယ်ဆိုတော့လည်းစခန်းပေါ်အဲ့လိုနောက်ပြောနေရမြို့တယ်မှာကြီးရမြို့ပြင်တို့ဟိုသူပြစ်ကြစခန်းကြီးလည်းမဟုတ်ပါဘူးသူကအခြေရတခြားတော့ရုပ်ပြရတော့ဌာနကြောင်ပြစ်ကြကြတဲ့လူတွေရောရှိတာအခုတော့အေးဆေးပါမယ်အများဖြစ်တော့ကော်လိုနီပတ်သက်လာတာပဲအဲ့ဒီကြည့်ရတယ်အရင်တိုင်းပိုင်းလောက်ပါပဲပြန်နေဆရာတော်အားလုံးပုံမှန်ကတော့လာနေကြတော့
စေရေးတင်းမောင်မှုအခြေအနေနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးအခုခါမှာအခြေအနေတွေပြန်လဲတည်ငြိမ်နေပေမဲ့ပဋိပက္ခတွေပြန်ဖြစ်လာမှမြို့ကန်တွေကစိုးရိမ်နေကြတာပ
ါစိတ်ငြင်းနေဆိုတာကတော့ပြစ်ခတ်တာရှိတော့တာပဲတန်တာတော့သူတင်းမောင်မှုတွေတော့ရှိမှာပေါ့ပြန်လဲတင်းမောင်မှုတွေတော့ရှိလာနိုင်တယ်လို့တော့ယူဆတာပါလေသူတို့အစင်ပြင်းတော့ပြကြမှာပေါ့အဲ့ဒီဘောပါမယ်သူတို့ပစင်ချပြင်းမလဲဆိုတော့သူပြင်းလာတော့အသာပေါ့
ဖျားသုံးစုမျိုးကပောက်ကွဲမှုအတွဲကရင်အမျိုးသားအစည်းအရုပ် KNU ကဒေသခံကြေးရွာအုပ်စုမှုတဦးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်ရင်း16တပ်ဖွဲ့ဝင်တဦး DKBA ဘက်က5ဦးနဲ့ BGF တပ်ဖွဲ့ဘက်က4ဦးထပ်မံတေဆုံးခဲ့တယ်လို့နယ်ပြည်ခံ DKBA တာဝန်ရှိသူတဦးကိုကိုးကားပြီးတော့ Karen Information Center KIC တိုင်းရင်းသတင်းမီဒီယာကသတင်းဖော်ပြထားပါတယ်ရှင်
ဒါကတော့ KNU DKBA နဲ့ BGF အဖွဲ့တွေကြားမှာစီးရီးတင်းမာမှုတွေဖြစ်နေတဲ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဘက်ကအခြေအနေကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြောင့်ထိုင်းနိုင်ငံဘန်ကောက်မှာဆွေးနွေးခဲ့ကြတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှသတင်းသမားတွေအတွက်စိန်ခေါ်မှုတွေလည်းတိုးလာနေတယ်လို့မီဒီယာသမားတွေကပြောပါရယ်စစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့သတင်းမီဒီယာတွေပေါ်မှာထားတဲ့သဘောထားတွေနဲ့ပတ်သက်လို့လည်းထိုင်းနိုင်ငံဘန်ကောက်မြို့မှာဆွေးနွေးကြတဲ့အချိန်မှာသတင်းသမားတွေဘက်ကထည့်သွင်းဆွေးနွေးခဲ့ကြပါရယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုမှတ်တမ်းများဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကဆွေးနွေးပွဲနဲ့တပ်ပုံပြပွဲအကြောင်းကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းကမတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ကျမရောက်ရှိနေတဲ့နေရာကတော့ဘန်ကောက်မြို့က FCCT လို့ခေါ်တဲ့ဒီနိုင်ငံသားသတင်းတောက်များအသင်းပေါ့နော်အဲ့ဒီမှာအခုပြုလုပ်နေတဲ့ဒီ MPA လို့ခေါ်တဲ့ဒီမြန်မာ Press Photo Agency ကပြုလုပ်တဲ့ပေါ့နော်ဒီမြန်မာသတင်းတောက်တွေနဲ့ပတ်သက်တဲ့ဒီသတင်းပြပွဲအခမ်းအနားနဲ့အဲဆင်မနာကိုကျမရောက်ရှိနေတာဖြစ်ပါတယ် ာပါဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံလက်ရှိစစ်အာဏာသိမ်းထားတဲ့ဒီစစ်ကောင်စီလက်အောက်မှာဒီမြန်မာတရင်းတောက်တွေဘလို့တရင်းယူနေရတယ်ဘလို့အခက်အခဲတွေကြုံတွေ့နေရတယ်သူတို့ရဲ့စိတ်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြတယ်ပြောဆိုကြတာတွေလည်းရှိပါတယ်တဲ့ရောက်လာသူတွေထဲမှာဆိုလို့ရှိရင်လည်းဒီကနေဒါနဲ့တခြားဒီနိုင်ငံတကာကတန်ယုံကတန်တမန်လေးနောက်ပြီးတော့တခါဒီကုလသမဂ္ဂကဒီရှုမြန်မာနိုင်ငံနဲ့ပတ်သက်တာနောက်လူခွင့်ရေးနဲ့ပတ်သက်တဲ့ဒီတောင်းရင်ရှိတဲ့သူတွေလာရောက်ပြီးတော့လည်းကြီးရှုဆွေးနွေးတာတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲ့အဲ့ဒီမှာတော့အဓိကတော့မြန်မာနိုင်ငံမှာအခုလက်ရှိဒီပဋိပက္ခတွေဖြစ်နေတဲ့ဒေတာတွေပေါ့နော်အဲသူတစ်ဖြစ်ဒီ KND ဒီနယ်နဲ့နောက်တစ်ခါ KND နယ်မှာဖြစ်နေတဲ့အဲမြေပြင်ကအနေထားတွေမှာဒီတရေတောက်ဒီတရေယူတဲ့အခါမှာတွေ့ကြုံရတဲ့အခြေအနေတွေကိုလည်းဟိုဆွေးနွေးကြရတယ်တစ်ခါလက်ရှိဒီစကိုင်းတိုင်းတို့နောက်ရခိုင်ပြည်နယ်တို့မှာဖြစ်နေတဲ့အခြေအနေတွေမှာဆိုလို့ရှိရင်ဒီတရေတွေကိုယူနေရတဲ့ဟိုတရင်တောက်တွေနေပေါ့နော်အသက်အန္တရာယ်တွေကိုလည်းတို့မှာရင်ဆိုင်နေရသလိုဒီဒီတရင်ရယူတဲ့အခါမှာလည်းဒီတွေ့ကြုံရတယ်ပေါ့နော်ဒီချစ်ပြတ်တွေနဲ့ပတ်သက်ပြီးတော့ဟိုပြောဖို့ဆိုဖို့တွေမှာသူတို့အခက်အခဲတွေတွေ့နေရတဲ့အခြေအနေတွေနောက်အင်တာနက်ကျတောက်မှုတွေစတဲ့အခက်အခဲပေါင်းစုံကိုကြော်ွားပြီးတော့မြန်မာနိုင်ငံမှာဒီလူခွင့်ရေးချိုးဖောက်ခံရမှုတွေဒီစစ်အာဏာသိမ်းမှုအောက်မှာရင်ဆိုင်နေရတဲ့တော့အခြေအနေတွေကိုဒီမြန်မာသတင်းတောက်တွေဟာဘလို့တင်ပြနေကြသလဲဆိုတာတွေကိုလည်းဒီအခု MPA ကပြုလုပ်တဲ့ပွဲမှာဟိုဆွေးနွေးပြောဆိုတာသွားတာတွေကိုလည်းတွေ့ရပါတယ
်စစ်ကောင်စီရောဒီတော်လိုင်းဘက်ကအင်အားဆိုပြီးတော့ကျွန်တော်တို့ကဒီကြီးမြင့်ကြီးစားပုံစံနဲ့သတင်းယူပါတော့နော်ဒီရသားကိုကြောက်ရတယ်ဝေးတဲ့စကားစားတဲ့လက်မကြီးတွေဆိုလေရင်တွေဆိုစစ်တမ်းထိုးလာမှာပဲကြောက်ရတယ်နော်အဲ့ဒါလိုမိမှရှိတဲ့တော်လိုင်းတက်ဖွဲ့တွေရဲ့ညဉ့်ဉန်မှာတွေတို့တစ်ခုလုံးလိုက်မှာလေကျွန်တော်ကကြောက်ရတယ်ဆိုတော့ကျွန်တော်မှန်ရင်ကြောက်ရတာပေါ့နော
်ကျွန်တော်တို့ကမှလည်းဒါကျွန်တော်တို့ရုပ်ရည်ပြောင်းဖို့ကြေပါတယ်ကြောက်ပါဘူး
Well, on the one hand, you've got to start positively by acknowledging that the Myanmar media has done an amazing job since the coup.
အပြုသဘောနဲ့စပြီးပြောရင်မြန်မာမီဒီယာတွေဟာအာဏာသိမ်းပြီးနောက်စစ်ကောင်စီရဲ့ဖိနှိပ်မှုကိုအပြင်းထန်ခံရခြင်းမှာအောင်းစရာကောင်းလောက်အောင်အလုပ်လုပ်နိုင်ခဲ့ကြပါတယ်။သတင်းဌာနတွေပိတ်ပင်ဖြုတ်ခွင်းခံရတာ၊သတင်းတောက်အများအပြားဖမ်းဆီးခံရတာတွေ၊အိန္ဒိယနိုင်ငံတွေဘက်ကတိမ်းရှောင်ထွက်ပြေးခဲ့ကြတာတွေရှိခဲ့ပေမဲ့အမီခိုကင်းတဲ့မြန်မာမီဒီယာအများအပြားဟာမြန်မာပြည်သူတွေအတွက်သာမကနိုင်ငံတကာအတွက်အရေးကြီးတဲ့သတင်းချက်လက်တွေကိုမှန်မှန်ကန်ကန်နဲ့တင်ပြနိုင်ခဲ့ကြပါတယ်။ဒါပေမဲ့မနေ့ကဆွေးနွေးပွဲမှာကြားသိရတဲ့အချက်လက်တွေအရလွတ်လပ်တဲ့မြန်မာသတင်းမီဒီယာတွေဟာစစ်ကောင်စီရဲ့ဖိနှိပ်မှုသာမကအခုတိုင်းဒေသလက်နက်ကန်အဖွဲ့အမျိုးမျိုးနဲ့တော်လိုင်းရေးအဖွဲ့စည်းတွေရဲ့ချိန်ချောင်းမှုကိုပါရင်ဆိုင်နေရပြီးတော့သတင်းမီဒီယာတွေရဲ့စွမ်းဆောင်ရည်ကိုသူတို့ကပါကန့်သက်ချုပ်ချယ်လာနေတာကိုမြင်တွေ့ရတာတကယ်ကိုစိတ်ပျက်စရာကောင်းပါတယ်။
တက်ဖို့ဒီဗီရှင်းတော့ကျွန်တော်ပြန်ပြီးရာစီဂျီရောကျွန်တော်ရောကျွန်တော်ထံကကျင်းဆိုအောင်ရထားတဲ့ဓာတ်ပုံကိုကျွန်တော်တို့ကကြာတဲ့မှာအကြီးကဘာကြောင့်လဲကြာလဲဆိုလူ့ကိုချိုးဖောက်ဖြစ်အောင်ဒီရဲ့လူ့ကိုချိုးဖောက်တာလင်းဘုံကျဲတဲ့အကြောင်းတွေဖျားချောင်းတွေမီးချိုးတဲ့အကြောင်းတွေเนาะပြီးတော့ကျွန်တော်ဓာတ်ပုံတွေကမှ IDB မီးအကြောင်းတွေပြီးရင်ဒီငယ်ကျွန်တော်ဘလို့အာနာသိမ့်နေစိတ်နှောက်မှာလူငယ်ကလက်နက်မဲ့အန်တုအန်တုရဲ့ခါမှာတော့ဒီချမ်းပတ်တပ်ဖြတ်တာတွေလုပ်တဲ့ခါမှာလူငယ်ကတော့ထဲမှာပါပြီးသင်္ကန်းတက်တယ်ပြီးရင်ကျွန်တော်တို့ဒီတိုက်ပွဲတွေပြရကျွန်တော်တော့လည်းဒီဥပမာပြောတဲ့ဒီအာနာသိမ့်တာစပြီးတော့ဒီနေ့အချိန်မှာကျွန်တော်ကြုံတွေ့ရတဲ့ဟာတွေချင်းကြပွဲမှာလာကြည့်ရဆိုရင်တော့အားလုံးခြုံငုံပြီးတော့သူ့ပါစီလေကိုယ်ကြုံခဲ့ဆိုရင်အဲအကြောင်းရတယ်ပြန်ပြီးတော့ခံစားမိသွားတယ်เนาะကျွန်မအင
်ဂျင်နီယာကတန်ကောက်မြို့ကနေသတင်းပေးပို့နေတာပါရှင်
ဒါကတော့မြန်မာနိုင်ငံထဲမှာသတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်လို့ဘန်ကောက်မှာဆွေးနွေးပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့မတ်အင်ဂျင်နိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းမီဒီယာလောကမှာအဓိကဥဆောင်ပါဝင်သူတွေရဲ့အမျိုးသမီးတွေကိုနှစ်စဉ်ချီးမြှင့်တဲ့သတင်းစုကို KIC ရဲ့ Editor ချုပ်ရရှိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။သတင်းမီဒီယာလောကမှာအဓိကဥဆောင်ပါဝင်နေတဲ့အမျိုးသမီးတွေကိုနှစ်စဉ်ချီးမြှင့်တဲ့စုတစ်စုဖြစ်တဲ့ 1IFRA Winsu ဖြစ်တဲ့2024ခုနှစ်အတွက် Woman in News Editorial Leadership Award ကိုတော့အရှိတောင်အာရှအတွက်ကိုစားပြုပြီးတော့ကရင်သတင်းဌာန KIC ကဒါရိုက်တာနဲ့အယ်ဒီတာချုပ်တာဝန်ထမ်းဆောင်နေတဲ့နန်းဖော့ခေစုခုရရှိခဲ့ပါတယ်ဒီသတင်းကိုတော့ထိုင်းမြန်မာနေဆက်က VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနေဆက်မှာဆယ်စုနှစ်ပေါင်းနှစ်ခုကျော်ကြာသတင်းလုပ်ငန်းတွေကိုလုပ်ကင်နေတဲ့ကရင်သတင်းဌာန KIC ကဒါရိုက်တာနဲ့အယ်ဒီတာချုပ်နန်းဖော့ကီဟာသတင်းမီဒီယာလောကမှာအဓိကဦးဆောင်ပါဝင်နေတဲ့အမျိုးသမီးတွေကိုနှစ်စဉ်ချီးမြှင့်တဲ့ဆုတောင်းဖြစ်တဲ့ One Infra Win ဆုဖြစ်တဲ့ Women in News Editorial Leadership Award ကိုရရှိခဲ့ပါတယ်။ဒီဆုရရှိကြောင်းကိုတော့မေလ14ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးသူမနဲ့အတူ El Jazeera သတင်းဌာနကဒါရိုက်တာဒီမာကာဒစ်နဲ့အာဖရိက The Guardian သတင်းဌာနကအယ်ဒီတာ B Rice Bandawi တို့လည်းသူချင်းမြင်ခံခဲ့ရပါတယ်။သတင်းမီဒီယာလုပ်ငန်းတွေကို2000ခုနှစ်ကနေစတင်လုပ်ကိုင်ခဲ့ပြီး2008ခုနှစ်မှာတော့အယ်ဒီတာချုပ်တာဝန်ကိုထမ်းဆောင်ခဲ့တဲ့နန်းဖော့ကီကတော့ဒီစုရရှိမှုဟာသူမအတွက်ဘလောက်ထိခွန်အားတွေဖြစ်စေခဲ့သလဲဆိုတာကိုလည်း VOA ကိုပြောပြခဲ့ပါဗျာ။
အော်မီဒီယာလုံးဝကပနေရမယ်ဟိုစိတ်ကြည့်လို့ရတော့ပြောပိုင်းဆိုင်ရာမှာစိတ်ကြည့်လို့အများကြီးရှိတယ်လို့တခုရှိတယ်ပေါ့နော်။ဟောပြောမယ်ဆိုစိတ်ငားမရတဲ့အလုပ်ပေါ့မီဒီယာလုံးဝတော့နဲ့ပုံပြီးတော့ဆက်ဆဲသွားတာကဒီစစ်တပ်ကအနာသိမှုရှိစဉ်ကတော့ကြာတော့လဲအများကြီးရတာပိုခက်တယ်နော်တခါရောက်ချင်းလဲလုပ်ငန်းတပြင်းလုပ်ငန်းတစ်စုံလုံးဆက်လက်လက်ပတ်နိုင်ဖို့ရည်ချီတောင်းနိုင်ဖို့တကလည်းစိတ်ဆုံးမှုအများကြီးရှိတယ်ပေါ့နော်။ဆိုတော့လေအဲ့ဒီကောင်ကဈာန်နေယူဆက်ပြီးတော့လုပ်နေပုံမှန်ဒီလိုစုဖို့အတိမပြည့်တဲ့ခုရရှိတဲ့ကြောင့်မလို့အထမတစ်ချက်ကတော့စိတ်ပိုင်းဆိုင်ရာအများကြီးကိုအားဖြစ်စီတယ်ပေါ့နော်။ဒါပေမဲ့ဒီစိတ်ခွန်အားကဒီမှာတယောက်ချင်းမဟုတ်ဘူးနဲ့တကယ်လို့လက်ချက်ဒီမီဒီယာဘာလို့မှလုပ်နေတဲ့အမျိုးသမီးတွေဟောရီအားလုံးပြောလို့စိတ်ခွန်အားဖြစ်စီတယ်ဒီကျွန်တော်ရဲ့အကြောင်းရှိတယ်ပေါ့နော
်။မီဒီယာလောကရဲ့စံနမူနာရည်သာမကသက်ဆိုင်ရာနိုင်ငံတွေအတွက်အပြုသဘောဆောင်တဲ့အပြောင်းလဲများကိုလုံးစော်ပေးနိုင်ဖို့ UAB ပေးတဲ့ဒီစုဟာသတင်းမီဒီယာသမားတွေသတင်းမီဒီယာလုပ်ငန်းတွေဖိနှိပ်ခံနေရတဲ့အာဖရိကအာရပ်နဲ့အရှေ့တောင်အာရှကသတင်းသမားတွေကိုအဓိကချီးမြှင့်ခဲ့တာဖြစ်ပါတယ်။သတင်းမီဒီယာတွေဖိနှိပ်ခံနေရတဲ့မြန်မာနိုင်ငံမှာသတင်းသမားတိုင်းအတွက်အခက်အခဲတွေရှိနေတယ်လို့အမျိုးသမီးသတင်းသမားတွေအတွက်လုံခြုံမှုအခက်အခဲတွေပေါ်မှာရင်ဆိုင်နေရတာပါ။ဒီအတွက်သတင်းသမားတွေရဲ့အယ်ဒီတာချုပ်ဖြစ်တဲ့နန်းဖော့ကီဟာသူ့ရဲ့သတင်းဌာနကိုဘလို့ဥစာမှုတွေပေးခဲ့ရတယ်လဲဆိုတာကိုလည်းအခုလိုပြောပြခဲ့ပါဗျ
။သူ့ရဲ့သတင်းဌာနရဲ့ထုတ်ရှိလာတဲ့သတင်းတိုင်းကသတင်းကျင်းဝန်နဲ့ညီဖို့အတွက်ကိုလည်းအမြဲတမ်းဒီသတင်းခန်းထဲမှာတော့အမြဲတမ်းအနှိုးဆော်တယ်အသိပေးတယ်။ဟောပြီးလို့ရှိရင်ဒီသတင်းကဥတော်တဲ့အဒီတာတွေကိုလည်းအမြဲတမ်းအသိပေးတယ်ပေါ့နော်။ဟိုဆိုတော့ဒီကျင်းဝန်နဲ့မလွဲစရာအောင်ပေါ့နော်။ပြီးလို့ရှိရင်သတင်းတင်ဆက်မှုပိုင်းမှာပြီးလို့ရှိရင်လည်းအူကြောက်ချင်းစီတော့ရေဒီယိုဖြစ်စီဗီဒီယိုထင်းဖြစ်စီပေါ့နော်အရေးပိုင်းတမဖြစ်စီတကယ်ဆက်တွေ့တဲ့အခါမှာအနာတိတ်မျိုးပိုင်းမှာတင်းတွေကဟိုပြောဆိုပြီးတဲ့တင်းချင်းမြစ်တွေကအရန်ရှားသွားတယ်နေသွားတယ်ပေါ့နော်အဲ့ဒီမျိုးရှားချင်းမှာဆိုလို့ရှိရင်ဆက်တွေ့ရခက်ခဲတာတွေနောက်ပြီးလို့ရှိရင်ညီညီတင်းချောက်တွေရဲ့ဆက်တွေ့ရေးသွားလာရေးအခက်အခဲတွေစိန်ခုံမှုတွေရှိတာပေါ့နော်လုံခြုံရေးအဲ့ဒါတွေကိုလည်းအငြင်းတန်းတော့ဒီအိတာချင်းကအချင်းကြီးတွေမေးတယ်လူအပ်လို့ရှိရင်လည်းသူစီစဉ်နဲ့ခီးစဉ်နဲ့သူရှင်လည်းကျွန်မအနေနဲ့စက်ဖိုင်ရာဒီမြေမြင့်ထင်းမှာရှိတဲ့အစုဖွဲ့တွေနဲ့အရင်ကြိုတင်ဆက်တွေ့ပြီးတော့အလုပ်ဆောင်မှုတွေများအဲ့လိုမျိုးတွေလမ်းညွန်ဥဆောင်ပေးခဲ့တာတွေတော့ရှိတယ်မှာဒါမှပဲဟိုတုံတွေးလာမဲ့တတင်းရရှိတဲ့တွားယူတဲ့ခါမှာတုံတွေးလာမဲ့အခက်အခဲတွေတစုံတရာတော့အကအကွယ်အထောက်ပံ့ဖြစ်စီတာပေါ့နော
် One Infra Win အနေနဲ့ဒီစုကိုပေးအပ်ချီးမြှင့်ခဲ့တာဟာ10နှစ်မြောက်ရှိခဲ့ပြီဖြစ်ပါတယ်နန်းဖော့ကီဟာအရှိတောင်အာရှကိုစားပြုပြီးဒီစုကိုရရှိခဲ့တာဖြစ်ပါတယ်။ကရင်သတင်းဌာနကနန်းဖော့ကီစုရရှိတာဟာသတင်းတောက်များအတွက်သတင်းကမ်းလုံခြုံမှုနဲ့သတင်းလွတ်လပ်ခွင့်ထိမ့်သိမ့်ဖို့ကြိုးပမ်းတာမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားမီဒီယာများရဲ့မီဒီယာဆိုင်ရာစံနှုန်းမြင့်တင်ရေးမှာအထောက်အကူပေးတာ၄ကြောင်းဆိုပြီး One Infra Win ကဆိုပါတယ်။နန်းဖော့ကီဟာနိုင်ငံတကာမြန်မာသတင်း BNI မှာလည်းDevelopment Officer Executive Director နဲ့ဘူဝါရရေးရာကော်မတီဥက္ကဋ္ဌများတာဝန်ကိုထမ်းဆောင်ခဲ့သလို2023ခုနှစ်ဒီဇင်ဘာလမှာဖွဲ့စည်းခဲ့တဲ့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ရဲ့ဥက္ကဋ္ဌအဖြစ်လဲရွေးကောက်ခံခဲ့ရပြီးမီဒီယာလုပ်ငန်းတွေကိုဒီဇိုင်းမတ်မတ်လှုပ်ဆောင်နေသူတဦးဖြစ်ပါတယ်ရှင်
။ဒါကတော့ WAM သတင်းစုရှင်နန်းဖော့ကေ စုရရှိတဲ့သတင်းကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါရဲ့ရှင
် VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ15ရက်ဗုဒ္ဓဘုနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့လူမျိုးစုပြည်ထနာနဲ့မြမအနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်နေချက်ဗြိတိရှားရဲ့သွေးခွဲစနစ်ကြောင့်လို့ဒစိမ့်တဒေတာအပြင်ပြောနိုင်ပြီးတော့ဆရာနာရှင်စနစ်အောက်မှာပိုးပြီးတော့မှနက်ဆိုင်ကျပြန့်လာတဲ့လူမျိုးရေးပြဿနာကမြန်မာနိုင်ငံရဲ့အနာဂတ်အတွက်ဘလောက်များအရေးကြီးပါသလဲဆရာနာရှင်စနစ်လွတ်မြောက်ခဲ့ရင်ရောဒီလူမျိုးစုပြဿနာတွေရဲ့အလားအလာကဘလို့များဖြစ်လာနိုင်ပါသလဲဆိုတာကိုဥကြော်စံသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးထားတာကိုဒီသတင်းပတ်မှာပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင်
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဖြစ်စေ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွေ့ဆရာနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘလောက်ထိအရေးပါပါလဲ
သိအရေးပါပါတယ်လူမျိုးစုပြဿနာဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆွေးနွေးမှမဟုတ်ဘူးလို့ပြောမှဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန်ဖက်ဒရယ်ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်သိမ်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တဲ့အချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာတွေ့ရပါတယ်ဇာသိမ်းအရေးကြီးတဲ့ကိစ္စပါ။နောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထုသတိထားတင်တယ်လို့ပြောမှာဖြစ်ပါတယ်ညီစင်အဲ့
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တွေသာအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီစက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘဟုအစိုးရအနာရော့နယ်ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီအရေးတော်ပုံစစ်ပွိုင်းမြူတီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တဲ့သူတို့ပြဿနာဖြစ်လို့နောက်လွတ်လပ်ရေးရတော့မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းပဲသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တို့ကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြထားလိုပဲစီကြအုပ်ချုပ်ခဲ့တာ။ချမ်းတွေကိုစုပြီးတော့ပဲသူတို့စီကြအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟုဆွမ်းအင်အားရောနယ်ဖို့အတွက်ခုအဲ့လူကိုနှိမ့်နှင်းတဲ့နေရာမှာအုံပြုဖို့တဲ့တိုင်းရင်းသားတွေကိုစစ်စစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတရအောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲရဲဆိုတာသူတို့သူတွေသာလုပ်ပြီးတော့လုပ်ခဲ့တာရည်ပိုးတော့လည်းကောင်းတယ်ချင်းတော်မှာဆိုရင်တင်တော့ချင်းတော်ကိုသွားတယ်တကယ်ချင်းကချင်းတကယ်ချင်းကအဲငါ့ကိုချင်းစားဆိုရင်မင်းပြောလို့မရမင်းတစ်ခုလုံးလျှောက်သွားတော့တရားနဲ့တရားတော့မတူဘူးတဲ့လှုပ်ဆက်တာဆိုတော့အဲ့လိုဟာကိုသူတို့ကတမျိုးတမျိုးစီသတ်မှတ်လို့ပဲဖြစ်မလဲအဲ့လိုသတ်မှတ်ပြီးတော့ထားခဲ့တယ်အဲ့ဒီသတ်မှတ်ထားတော့ပိုးဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်လူမျိုး135မျိုးတော်လှန်ရေးအားဆိုအကုန်လုံးအဲ့ဒါထားပြီးခြားရတော့မှာပဲငါတို့အခွင့်ငါတို့အခွင့်ဆိုပိုးပြီးမြတ်လာမယ်ထင်တယ်ဥပမာတစ်ဖြည်းဖြည်းမြတ်လာပြီဒါလူတွေကြိုက်ချင်မှကြိုက်မယ်ဒီလိုစကားပြောရင်တကယ်တော့အဲ့ဒါကိုနှိုက်ကမှားနေတယ်ဆိုတိုင်းရင်းသားတွေကိုဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဒါပေးရမယ်ဘ ਹੁ အစိုးရမှလည်းပဲသူတို့ကိုကူစားပြုမှုအပြည့်အဝပါမယ်ဒါပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာ မြန်မာနိုင်ငံသားဆိုပြီးပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ဖြစ်အမလေးတိကျခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ကရင်ဘုရားပုံနေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးอ่ะအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဒါကိုလုံးဝဖယ်ပြစ်နိုင်ဖို့လိုပါတယ်သို့မဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီစီမှုကိုအစိမ့်ပြဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနစ်ချုပ်ချယ်ခွင့်မရှိရနောက်တရားစတာတွေကိုမြန်မြတ်တရသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ကတော့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတယ်တင်ပါတယ်ဟာသဘောထားတယ်ရောပါသောနိုင်တယ်လို့ထင်ပါတယ
်ဒါပေမဲ့လွတ်လပ်ရေးရပြီးရပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်းနိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနှိုက်ကစတင်မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲ့ဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့မှာဖိပုစင်တို့ဘာလို့လန်လန်သွားပြီးတော့ဒါဒိုင်ယာစီအုပ်ချုပ်ရေးတို့တပြည့်ဟုံမှုတို့အဲ့ဒီဟုံမှုတို့ဒိုင်ယာစီတို့တောင်းဆိုကြတဲ့လူဟာဒါတကြီးပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေဘာရစာကြီးတွေတင်္ဂရာဥပဒေကိုကျွမ်းကျင်တဲ့အင်္ဂလိပ်အုပ်ချုပ်ရေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတိုးတက်တာကြီးပြီးတော့အဲ့လိုတစ်စင်းတိုးတက်ဖို့လိုချင်တဲ့နောက်ပိုင်းမှာဗမာပြည်မှာဒုမအစီယုံအထူးသဖြင့်ကတော့1930တော်သူလည်းသမားအရေးတော်ပုံစီပွားပြက်ကဖြစ်ပြီးနောက်မှာလည်းသမားတွေအရေးဟာသိအရေးကြီးလာရဲဆိုတော့အဲ့ဒီဟာတွေနဲ့အတူចောင်းသားတွေပေါ့လေရောင်တက်သွားចောင်းသားတွေကသိပြီးတော့တက်ကြွလာပြီးတော့အဲ့ဒီအရေးကိုဦးစားပေးလာရတယ်ဒုမအစီယုံပေါ်ပေါက်လာတယ်သခင်မျိုးဟေးဒုမမာဆူပြီးတော့ဖြစ်လာတယ်အမျိုးဘာသာဆာစနာဆွဲကုတင်ညာချက်ကိုလည်းပဲသိပြီးတော့ကဲလောင်အောင်လုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘမန်စင်ထရစ်ပေါ့ဗမာကိုကူစားပြည့်တဲ့သဘောမျိုးဖြစ်နေတယ်နောက်ပိုင်းမှာတော့သူတို့ပြန်ဟာဒုမသခင်မျိုးဟေးဒုမဆိုတာမြန်မာတိုင်းငံလုံးကူစားပြည့်တဲ့ဘာပဲပြောပြောတချို့ကအဲ့ဒါကိုသိမပါကျင်ကြဘူးနောက်ပြီးတော့အမျိုးဘာသာศาสนาဆိုတာလည်းပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲသူတို့ကပြောရသလိုပဲနော်အဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဗုဒ္ဓဘာသာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရစ်ယာန်တွေဆိုသူတို့ဘယ်မှာသွားတာမှလဲဆိုတာမျိုးဖြစ်တယ်ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြတဲ့ကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမှတ်ချက်ချရာတွေးရပါတယ်ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နိုင်ခဲ့ဘူးခုနကပြောတဲ့62အနာသီမေးနောက်မှာဘာမင်စင်ထရစ်ပူပြီးရဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေဟာအကုန်လုံးပုံကန်ထကြွလာကြတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲ့ဒီကမျော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ပညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်မှုတွေနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ကကြိုးစိုးစစ်တဲ့အဖြေတွေအဖြေကောင်းတွေရလက်ကောက်တွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည်နိုင်ဘူးအဲ့ဒီဆွေးနွေးတဲ့အခါမှာလည်းပဲစစ်တပ်ကသိထလကနန်လုတ်တယ်ဆိုရဲအထောက်ထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲ့အတွင်းသီးလူရေးတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကတော့ဒီမှာအဲ့မှာချင်းဘက်မှာပြည်လည်မှုဘာညာရနေပြီးအများကြီးစင်ပြေတဲ့ခါစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မှတ်ထိုးဖို့ကိစ္စပြတ်သွားတဲ့ဘာညာဆိုရဲအထောက်ထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့ဒါမျိုးဖြစ်တယ်နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုဒန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်အာ NLD ပါတီကလူတွေကအတိုင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရခါမှာပထမအကြိမ်တွေကတယောက်တိုင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူတို့ individually တူချင်းကောင်းခောက်ရွေးတယ်ပါတီကိုကူစားပြုပြီးတော့ရွေးတာမဟုတ်ဘူးအတိုင်းသားတယောက်ပါရင်ပြီးတော့ဆိုပြီးရွေးရဲဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုထားကသူတို့ပါတီဒီတိုင်းသားအလုံးပြည်ထောင်စုသားအလုံးကိုကူစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီအချိန်မှာကူစားပြုဆိုတော့ဘယ်နှစ်ယောက်ပါလို့လဲအဲ့မှာအဲ့တော့တိုင်းသားဘူကွန်မတီတဲ့မှာဘလူးစီမံခံခွဲတဲ့အထက်မှာတကယ်အနာပိုင်တဲ့အထက်မှာဘူးပါတယ်ဆိုတာမျိုးမြင်ကြရတယ်။ NLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနေလာတာလည်းဖြစ်ခဲ့ပါတယ်။ဆိုတော့အလားအလာသိကောင်းတော်လည်းပဲထင်တော့ရှိမတွေ့ခဲ့ဘူး။နောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒစီကောင်းစီခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအနာသိလိုက်တော့ဒုံရင်းပြောင်းသွားတာပဲတပေါ်
လက်ရှိအခြေအနေမှာစစ်ကောင်စီကဖက်ဒရယ်အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ် အဲ့ဒါဘယ်လောက်ထိဖြစ်နိုင်ကြီးရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောပြောတာပဲဒီဖက်ဒရယ်စလုပ်ဖို့ဟာပျက်စီးကြရတာကတည်းကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပျက်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြားကတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်ငံရေးကသူတို့ထွက်ပေါက်စရာတဲ့အထက်မှာလူမျိုးရေးပြဿနာတွေဖန်တီးနိုင်တဲ့အလားအလာတွေအများကြီးတွေ့လာရတယ်။ဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်။အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီတော့တိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစရာတော့ထွက်တာတွေ့ပါတယ်။ဒီလိုလူသွေးခွက်နေတယ်ငါတို့သတိထားမှဖြစ်တယ်။သူနည်း၎င်းပါပဲနေရာတခါမှာအဲ့မျိုးဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလိုပရိယမျိုးကိုထွက်ပေါက်ဖြစ်ဆရာနာရှင်စနစ်မှာဆက်ဆက်လုံခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါသိအရေးကြီးတယ်ဟိုတက္ကသိုလ်မှာဆန္ဒပြပွဲဖြစ်တုန်းကဥသံအေးခင်တုန်းကလားအိမ်မှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ဇင်းတို့ငယ်အုံးမဲထင်တဲ့အခါမှာဟိုမှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှတ်မှတ်ရပြောနေရတာရှိအဲ့လိုမျိုးတွေသူကတနည်းနည်းသူတို့လုတ်တာတွေလုတ်တတ်ပါတယ်သိသိကြီးချမှာဖြစ်ပါတယ်ဆိုတော့စစ်ကောင်စီကလုတ်ပေးမယ်ဆိုတော့တိုင်းရင်းသားတွေလည်းယုံကြားလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလုတ်ထင်တဲ့စိတ်ဓာတ်ရှိခဲ့ရင်ဟိုပြည်ထောင်စုဒီတဲ့ခိုင်မြဲရေးဘာညာဆိုတဲ့ကြွေးကြော်တယ်လို့ခဲ့တဲ့နှစ်ပေါင်းများစွာကြာနေပြီအခုမှပဲသူတို့အထင်နာနေတဲ့အခါမှာဒီဟာကိုကျဲကျဲလောင်လောင်ပူအော်လာတာကတော့ယုံတဲ့လူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံပြောင်းဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ခင်ဗျ
ာဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းရင်းသားတွေကလက်တွဲပြီးတော့ဆီယနာရှင်ကိုတိုက်နေတယ်ဆိုတော့ညီညွတ်ရေးအလားအလာဘယ်လိုရှိပါလဲ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပ်ပြီးတော့ညွန့်ညွန့်နဲ့တိုက်ကြတာတွေ့ရပါတယ်။နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်လေးလွတ်မြောက်တဲ့နယ်မြေတွေထူထောင်နိုင်ကြပြီဖြစ်တယ်။ချင်းတို့ကချင်းတရားတို့ကချင်းမှမှာတည်းများရှိပါတယ်။အဲ့ဒီဒေသတွေကချင်းတို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုတဲ့သဘောကိုပြောနေကြတယ်။စိတ်တန်ဖိုးရှိပြီးတော့မျောလင်းjet out တဲ့ဆရာကောက်ပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အားတဲ့ဆရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တမ်းတိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လူပါတယ်ဘုမားမြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတွေကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးပြီးတော့တိုင်းသားစီလူမျိုးရဲ့ပြက်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနေဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အတိတ်ကတော့ဒီပြက်တာနတ်တာရှေရောကြီးပါချက်ချင်းဆေးမီလိုနဲ့ကုလို့မရဘူးကျွန်တော် personally ပုံကိုရမြင်တော့ကျွန်တော်မျိုးဆက်တဲ့လူငယ်တွေ generation z တို့က gen z သူတို့သိအကောပါတယ်ဒီလူငယ်တွေဟာအကုန်လုံးဆွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းဆွန့်လွတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလိုချင်ရဘူးအကုန်လုံးတပေါင်းနဲ့လုပ်မယ်ဆိုတဲ့သဘောသောင်းဆောင်မှုအခမ်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခမ်းမှာအဲတမျိုးကြားလူကြီးတွေသူတို့အမြင်နဲ့ညီပဲလုပ်နေတာတဲ့ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်နောက်ပိုပြီးအရေးကြီးတာက education ပညာရေးစနစ်ဖြစ်ပါတယ်ကျွန်တော်အများအားပြောနေလို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြင်နိုင်ရင်တော့အလားလားစတိကောက်မယ်လို့မျှော်လင့်ပါတယ်တကယ်လို့ဒီအခွင့်လန်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်လန်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်တစ်ဆက်တစ်ဆက်ကတော့အဲ့လိုပဲသံသရာဆိုးရမှာကျင်းလည်နေရအောင်မယ်လို့ထင်ပါတယ်ညာရှင
်ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးသုံးသပ်ပေးရတဲ့ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်
ဦးကျော်စန္ဒာကိုမမရတဲ့ဇင်အောင်ကဆွေးနွေးမေးမြန်းထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့အားကစားခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ generation z ကိုအလှည့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာအစ္စရေးစန့်ကျင်ဆန္ဒထုတ်ဖော်တဲ့ကျောင်းသားတွေကိုဖမ်းပြီးတော့တပိတ်စခန်းတွေကိုပိတ်သိမ်းတဲ့အတွက်အမေရိကန်ရဲ့ဒီမိုကရေစီဟာခေတ်နောက်ပြန်ဆွဲနေပြီလားလို့ Massachusetts တက္ကသိုလ်မှာကြောင်းတက်နေတဲ့မြန်မာကျောင်းသူမက်စီယန်ကမေးခွန်းထုတ်လိုက်ပါတယ်အမေရိကန်ရဲ့စနစ်ကြီးတစ်ခုလုံးကတစ်ဖက်ကိုပဲအားပေးတဲ့သဘောကိုရောက်နေပါတယ်လို့လဲ Tufts University မှာကျောင်းတက်နေတဲ့ကိုတော်ထက်ကပြောပါတယ် အခုဆိုရင်ကမ္ဘာအနှံ့ကတက္ကသိုလ်တွေအထူးပြန့်နှံ့သွားတဲ့အမေရိကန်ရဲ့တက္ကသိုလ်ကြီးတွေကပါလက်စတိုင်းတက်ကြွလှုပ်ရှားသူတွေရဲ့အရေးနဲ့ပတ်သက်ပြီးတော့အမေရိကန်မှာကျောင်းလာတက်နေတဲ့မြန်မာကျောင်းသားတွေရဲ့အမြင်ကိုမက်ခင်လေးကဆက်သွဲစကားပြောထားပါတယ်
ဟေ့ဂျန်စီတို့တချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေအမေရိကမှာရှိတဲ့တက္ကသိုလ်ကြီးတွေမှာကျောင်းသားလူငယ်တွေကဘာကြောင့်မလို့ဆန္ဒပြနေကြတယ်လို့ထင်လဲဒီလိုကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေမှာကျောင်းသားတွေဆန္ဒပြနေတဲ့အပေါ်မြန်မာနိုင်ငံကနေပြီးတော့ကျောင်းလာတက်တဲ့ကျောင်းသားလေးတွေအမြင်ကဘယ်လိုရှိနေလဲ
ကျွန်တော်အနေနဲ့တော့ပုံပုံလင်းပြောရမယ်ဆိုလို့ရှိရင်တော့ pro palestinian bias ကတော့ရှိပြီးသားပေါ့ဒါကျွန်တော်အနေနဲ့ဒီကဖေးရဝတ်ထားတဲ့ဥစ္စာလဲဒီသူ့ symbol တစ်ခုအနေနဲ့ပြရတဲ့သဘောမျိုးဖြစ်တာပေါ့ဒီ issue က US foreign policy မှာလဲအဓိက issue တစ်ခုဖြစ်နေတဲ့ဥစ္စာပါတာပေါ့Israel တီထောင်ကတဲ့ကိုက US Israeli relation အနေနဲ့ကော security procedure ရဲ့အရာကောအားလုံးကချိတ်ဆက်မှုတွေရှိနေတယ်။ company မျိုးစုံကျွန်တော် defense company မျိုးစုံကချိတ်ဆက်ရှိနေတယ်။ဒီ system G တစ်ခုလုံးကိုကဟိုတစ်ဖက်ကိုပဲအားပေးတဲ့သဘောမျိုးရောက်တယ်။ဒါကကြတော့ဒီ policy establishment ကျွန်တော်တို့ဒီဘက်က US ကခေါင်းဆောင်နေနေဒီတိုင်းကြားရမှာပဲတွန်းလို့မရဘူးဆိုပြီးတော့ကြောင်းသားရယူဆတာပေါ့။အခုဖြစ်ပေါ်လာတဲ့Israeli defense forces က commit လုပ်တဲ့ war crime တွေကို Biden အနေနဲ့အခုကိုချင်းချင်းမှုမရှိပဲနဲ့သူ limitation မရှိပဲနဲ့ military support ပေးရကိစ္စတွေကိုထောက်ပြချင်တယ
်အပြစ်မဲ့ပြည်သူတွေကိုတတ်တဲ့အရေးကိုပေါ့နော်ကိုယ်နိုင်ငံမှာမဖြစ်ရင်တောင်မှတခြားနိုင်ငံမှာဖြစ်တဲ့ဥစ္စာတွေကိုဒီចောင်းသားလူငယ်တွေရဥစ္စာပြောမှဒီဆန္ဒပြပြီးတော့မှဒီလိုမဖြစ်သင့်ဘူးဆိုတဲ့ဟာမှာကျွန်တော်ကတော့ထောက်ခံနေပေါ့နော်အဲ့လိုမျိုးအားပေးပါတယ်ဟုတ
်ចောင်းသားတွေကထုတ်ဖော်နေတဲ့အတွက်ဆန္ဒတွေကိုတကဘာလုံးကနေပြီးတော့အာယုံဆိုင်လာနိုင်တာကိုတွေ့ရတယ်ပေါ့အာယုံဆိုင်နေတာကိုတွေ့ရတယ်အချက်ရှင်အရင်ရတာကိုတွေ့ရတဲ့အတွက်ကျွန်တော်ကတော့ထုတ်ဖော်တင်တယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတဲ့အမေရိကလိုနိုင်ငံကတက္ကသိုလ်ရဲ့တပိတ်စခန်းတွေကိုအင်အားသုံးဖယ်ရှားခဲ့တဲ့ပေါ်သူတို့ရဲ့အမြင်တွေက
ကျမကတော့တော်တော်အံ့ဩမိတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါကကျမတို့နိုင်ငံမှာဆန္ဒပြတော့ကဆိုဒီမိုကရေစီနိုင်ငံမဟုတ်ဘူးစစ်တပ်ကအာဏာသိမ်းတဲ့နိုင်ငံပေါ့နော်။ကျမအနေနဲ့ဆိုရင်ဒီအမေရိကန်နိုင်ငံရဲ့ဒီမိုကရေစီကနောက်ပြန်ဆုတ်နေတာလားဆိုပြောမှမေးခွန်းထုတ်စရာတောင်ဖြစ်တယ်
။ကျွန်တော်မြင်တော့ရဲတပ်ဖွဲ့နေတာဘယ်လိုမျိုးလဲဆိုတော့ဒါက public နေရာကြီးပေါ့နော်။အဲအာကိုမင်းတို့ကဦးစီးထားတဲ့အတွက်ဒါကြီးကဒီ law ချုပ်ပေါက်တယ်ပေါ့နော်။အဲဒီအတွက်ကြောင့်သားတွေကိုဖမ်းဆီးရိုက်နှက်ပြီးတော့မှသူတို့အဲ့လိုမျိုးဖမ်းဆီးသွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
အစ္စရေးနဲ့ဗန်နာရီအရဆက်ဆက်မှုရှိနေတာတွေကိုဖျက်တောက်ဖို့အတွက်ကျောင်းသားတွေကတောင်းဆိုတဲ့အပေါ်မှာရောသူတို့ရဲ့အမြင်တွေကဘယ်လိုရှိနေလဲ
ကျွန်တော်ကျောင်းအကြီးတော်တော်များများဆိုလို့ရှိရင်တကယ် billion ချီပြီးတော့ investment ရှိရယ်အဲ့ကြားရပဲတချို့တော့ဝက်က Israel company နဲ့ဆက်တဲ့ investment တွေရှိရပေါ့အဲ့ theme ကိုပဲ Israeli defense company Israel Lenet Twin company တွေကကြီးစားနေအစဟိုလေရင်ထိ invest လုပ်ထားတဲ့ investment တွေရှိရပေါ့ကျောင်းသားတွေအနေနဲ့တော့ဒီ issue ကိုကင်ပြတော့ထောက်ပြသွားတာဒီ university ကနေစပြီးတော့ပြီးတော့ action ယူလို့ရတဲ့ကိစ္စတစ်ခုဖြစ်နေပါတော့ဒီ divestment လုပ်တဲ့ဟို tactic ကအောင်မြင်တယ်လို့ထင်တယ်ဘာလို့ဆိုတော့အရင်တည်းကလည်းဒီလိုမျိုး tactic တွေကြောင့် US public policy ကို public perception ကိုပြောင်းနိုင်ခဲ့တယ်ဒီ South Africa divestment ကိစ္စမှာဆိုလို့ရှိရင်ပြတကယ်လဲထိထိရောက်ရောက်တကယ်ပြောမှဆိုလို့ရှိရင်ဟိုကြည်စံတစ်ခုကို10ဒေါ်လာဆိုလို့ရှိရင်တကယ်လို့ဟို million ချီပြီးတော့ချော့ချနိုင်မှာဆိုလို့ရှိရင်လဲသူ့အနေနဲ့သူ့ချော့ချနိုင်ကိုရီကိုရီမြန်မာယူမှာဆိုလို့ရှိရင်လဲဘွိုက်ကော့လို့တာဒီဘီယာအစစတလိုရီကုမ္ပဏီဒီအားလုံးတာပေါ့ဆိုတော့ဒီလောက်အဲ့လောက်ထိသွားစရာလိုချင်မှတော့လိုမယ်ဒီကိစ္စမှာဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆီမှာလဲ example တွေရှိတယ် US မှာလဲ example တွေရှိရယ်ဒီ diverse လုပ်တဲ့ boycott လုပ်တဲ့ဆိုရဲ tactic ကအောင်မြင်တယ်ဆိုပြီးတော့ပေါ့
ဒီလှုပ်ရှားမှုတွေကလူမျိုးရေးကိုအခြေခံတဲ့မုန်းတိမှုတွေစီကိုရောက်သွားနိုင်ကြရှိနေလား
မုန်းပွားရတော့ရောက်နေပြီသားလို့တောင်ပြောလို့ရတယ်ပေါ့နော်အခုဆိုရင်ဂျူးចောင်းသားတွေအနေနဲ့ဆိုလို့ရှိရင်လည်းចောင်းမှာသူတို့ safe ဖြစ်မယ်လို့တော့မထင်မိဘူးပေါ့နော်သူတို့အကုန်လုံးကလည်းပြောမယ်ဆိုလို့ရှိရင်သူတို့ကဒီZionist တွေဖြစ်ချင်မှဖြစ်မယ်ပေါ့နော
်ဒီ anti semitism လို့ခေါ်တဲ့ Jew Multi မျိုးတွေလည်းဖြစ်လာနိုင်တယ်လို့ပြီးတော့ဒီ anti ဒီ Palestinians ပေါ့နော်ဒါမှမဟုတ် anti Arabic တွေဒါမှမဟုတ် Islamophobia တွေဖြစ်လာနိုင်တယ်ပေါ့နော
်သူတို့ရဲ့ future vision ကိုကအခုရှိတဲ့ security state ကိုဘယ်လိုမျိုးဖယ်ချပြီးတော့တကယ်ပဲIsrael မှာအခုနေထိုင်တဲ့ Israel ပါဆိုင်မှာနေထိုင်တဲ့လူအလုံးအနေနဲ့ဘယ်လိုမျိုးကြာရှည်ရှင်းသွင်းနိုင်မလဲဆိုတဲ့ vision ရှိတယ်ပေါ့ ajang jono ni ne di de ka pya ma so chang na ri ko jwon ne chang na ri ye atan ko na thong ne so shin thuro pyo so re atai ho nyin nyan yin pu pyi lo ya nai ma lo yin sa ya bo akhu lo myo ho Israel ma lou ni ye de ka ho genocidal ideology ne sat sat pyi lo ho indiscriminate bombing ni ba lou de kaisa ye a long ga di pribhak ko pu pyi lo so si ye lo tin ne
ကဲ ဂျန်စီ တို့ရေဒီတစ်ပတ်ကတော့ဒီလောက်ပဲเนาะရှေ့တစ်ပတ်ကြာလို့ရှင်လဲဂျန်စီ အစီအစဉ် ရှိနေသေးတာမို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတတမက်ခင်လေးရဲ့ဂျန်နွေးရှင်းစီအစီအစဉ်မှာရှင်ဒီသတင်းပတ်ရဲ့အပတ်စဉ်အားကစားကဏ္ဍကိုဇက်တိုက်တင်ဆက်ပေးကြပါတယ်ပြင်သစ်တိုက်စစ်မှု Kilian Mbappé ဟာ PSG အသင်းကနေပြီးတော့ဒီဘောလုံးရာသီအကုန်မှာပြောင်းတော့မယ်လို့ကြေညာလိုက်ပါတယ်ပြင်သစ် Open Tennis ပြိုင်ပွဲကို
အင်္ဂလာဝါကျွန်တော်ရနိုင်ပါဖီအိုရဲ့ဒီပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်သစ်တိုက်စစ်မှုကိလီယန်အမ်ဘာပေကတော့ပီအက်ဂျီသင်းကနေဒီဘောလုံးရာသီအကုန်မှာထွက်တော့မယ်ဆိုပြီးတော့ကြေညာလိုက်ပါပြီလက်ရှိမှာကမ္ဘာအကောင်ဆုံးတိုက်စစ်မှုတွေကတူးလို့သတ်မှတ်ထားတဲ့အမ်ဘာပေဟာသူ့အနေနဲ့အသင်းကနေထွက်တော့မယ်လို့ပြီးခဲ့တဲ့တောက်ကြာနေ့ကသူ့ရဲ့
semaine, je joue mon dernier match au
Parc. Quand on a joué au PSG, quand on a son gazard et nous sur la
bio d'émotion.
Quand on est au PSG, on est sajou de dans ta duro ma mauve. Et là, quand on est au PSG, on a gazard, la met drin ban ne ngai twin ma, a song da ma phit par.
သူ PSG အသင်းမှာ9နှစ်ကစားခဲ့ပြီးတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ PSG အသင်းရဲ့အိမ်ခွင်မှာသူ့ရဲ့နောက်ဆုံးပွဲကိုကစားခဲ့ပြီးတော့ပရိသတ်တွေကလည်းသူ့ကိုလာပြီးတော့နှုတ်ဆက်ခဲ့ကြပါတယ်
။ Bah je pense que voilà c'est un club c'est beau c'est magnifique c'est une légende quand même meilleur buteur de
l'histoire. အသင်းမှာ9နှစ်ကစားသွားတာသိတ်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။သူကအသင်းရဲ့ဂန္ဓဝင်ကစားသမားဖြစ်တယ်လို့အကောင်းဆုံးတိုက်စစ်မှုပါ။တစ်ဖက်မှာလည်းဝမ်းနည်းဖို့ကောင်းပါတယ်။ဒါပေမဲ့9နှစ်ရှိသွားပြီဆိုတော့သူ့အနေနဲ့လည်းနောက်ထပ်စာမျက်နှာအသစ်တစ်ခုကိုစရမှာဖြစ်ပါတယ်။သူ့အနေနဲ့အသင်းကနေထွက်သွားပြီးတခြားကိုသွားကျင်တယ်ဆိုတာကလည်းနားလည်ပါတယ်။ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့သူ့ကိုနောက်ဆုံးနှုတ်ဆက်တဲ့အနေနဲ့ဂုဏ်ပြုရမှာပါ။
စွေကနာမည်ဂျီရီယယ်မက်ဒရစ်အသင်းကတော့ပြီးခဲ့တဲ့နှစ်တည်မှာကလေးကသူ့ကိုခေါ်ဖို့စိတ်ဝင်စားတယ်လို့သူကိုယ်တိုင်ကလည်းရီယယ်ကိုပြောင်းဖို့စိတ်ဝင်စားတယ်ဆိုတဲ့သတင်းတွေကြောင့်ရီယယ်ကိုရောက်မယ်လို့ဘောလုံးဝေဖန်သူတွေနဲ့ကြွန့်ကျင်သူတွေအတော်များများကတော့ခံမနေကြပါဘူးခင်ဗျာစွေမာတော့ပြီးခဲ့တဲ့သတင်းဘက်ကချန်ပီယံဖြစ်ခဲ့တဲ့ရီယယ်မက်ဒရစ်အသင်းဟာတနင်္ဂနွေနေ့မှာတော့လာလီဂါဖလားနဲ့အတူရီမျိုးမှာအောင်ပွဲခံခဲ့ကြပါတယ်ဒီကနေ့ပေါ်တူဂူလေးကပိုင်နဲ့ချန်ပီယံစ်လိဂ်ပွဲကစားဖို့ရှိနေတာကြောင့်ရီယယ်အသင်းဟာအောင်ပွဲမခံသေးဘဲနဲ့တနင်္ဂနွေနေ့ကမှအောင်ပွဲခံခဲ့တာပါမက်ဒရစ်မျိုးကအစိုးရရုံးနဲ့မျိုးတော်ခမ်းမကလည်းသူတို့ရဲ့36ချိန်မြောက်ရရှိတဲ့လာလီဂါဖလားကိုကင်မြောက်ပြီးတော့ရီယယ်အသင်းသားတွေအောင်ပွဲခံခဲ့ကြပါတယ်ပြီးနောက်တော့ရီယယ်အသင်းဟာမိုးဖွင့်ထားတဲ့နှစ်ထပ်ဘတ်ကားနဲ့မက်ဒရစ်မျိုးမှလည်းအောင်ပွဲခံခဲ့ကြပြီးတော့မက်ဒရစ်မျိုးလည်းကစပလတ်ရေမြမှာပရိသတ်တွေနဲ့အတူစုဝေးပြီးတော့ဒီသချင်းတွေဒီဆိုကခုံခဲ့ကြပါတယ်ရယ်မက်ဒရစ်နီးပြအန်ချလော့တီကလည်းသူ့ရဲ့အသင်းသားတွေနဲ့ဒူကခုံအောင်ပွဲခံခဲ့ပြီးတော့ရီယယ်အသင်းကောင်းဆောင်နာချိုကတော့စပလတ်ညသမီးကိုအသင်းရဲ့ခေါင်းစည်းတွေအလန်တွေပတ်ပေးပြီးတော့အောင်ပွဲခံခဲ့ပါတယ်ရီယယ်အသင်းတွက်တော့ဒါကလာလီဂါဖလားကို36ချိန်မြောက်ရပြီးတော့စပိန်မှာအများဆုံးစံချိန်တင်ထားတာဖြစ်ပါတယ်ရီယယ်အသင်းဟာချန်ပီယံစ်လိဂ်ဖိုင်နယ်မှာလည်းဘိုင်ယန်ကို2ပွဲပေါင်း4ဂိုး3ဂိုးနဲ့နိုင်ပြီးဖိုင်နယ်တက်သွားခဲ့ပြီးတော့ဖိုင်နယ်မှာတော့ဘယ်လင်ဟမ်ရဲ့အသင်းဟောင်းဖြစ်တဲ့ဒေါ်တမန့်အသင်းနဲ့ဘိုလူးရမှာဖြစ်ပါတယ်ခင်ဗျာအီတလီ Open Tennis Grand Prix ကတော့အီတလီနိုင်ငံရောမမြို့မှာမေလ6ရက်နေ့ကစတင်ခဲ့ပြီးတော့နာမည်ကြီးတွေလည်းအစောပိုင်းအဆင့်မှာရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်မနေ့ကကစားခဲ့တဲ့ဒုတိယအဆင့်ပွဲမှာတော့အလီအိုဘန်နဲ့ဇာဝဲကို10ချိန်နဲ့အများဆုံးဘူဆွဲထားတဲ့စပိန်ကနာမည်ကြီးနဒါဟာပိုလန်ကဟော့ဂတ်စ်ကို6-1 6-3 နဲ့နှစ်ပွဲပြတ်ရှုံးသွားခဲ့ပါတယ်။ကောစစ်တဲ့နိုဗောက်ဂျိုကိုဗစ်ကတော့ဒုတိယအဆင့်ပွဲစဉ်တွေမှာအနိုင်ရခဲ့ပေမဲ့တင်းမင်းတွေကကစားခဲ့တဲ့တတိယအဆင့်ပွဲစဉ်မှာတော့ချီလီနိုင်ငံကအလီဟန်ဒရိုတာဗီလိုကို6-1 6-3 နဲ့နှစ်ပွဲပြတ်နဲ့ရှုံးပြီးတော့ပြိုင်ပွဲကထွက်လာရပါတယ်။
Novak
ဒီနေ့အီတလီအိုဘက်မှာထူးထူးခြားခြားဖြစ်သွားတဲ့အဖြစ်အပျက်တွေလည်းရှိခဲ့ပြီးတော့အိတဲကတခုကတော့ဘောစနစ်တန်းတဲ့ကုသသမားဂျိုကိုဗစ်ဒီပြိုင်ပွဲမှာခေါင်းကိုရေပလင်းဖန်ခဲ့ပါတယ်ဂျိုကိုဗစ်ဟာဒုတိယဆင့်ပွဲစဉ်မှာအနိုင်ရပြီးတော့ကွင်းထဲကနေထွက်လာတဲ့အချိန်ပရိသတ်တွေကိုအမတ်တရလက်မှတ်ရေးထိုးပေးနေတော့ပါပဲပွဲကြီးစဉ်ပေါ်ကလည်းသူ့ကိုလက်မှတ်ထိုးပေးဖို့တောင်းနေတဲ့ပရိသတ်တယောက်ရဲ့ကျော်ဘိုးအိတ်ထဲကနေရေပလင်းထွက်ကြပြီးတော့သူ့ကောင်းကိုထိပြီးဒဏ်ရာရသွားခဲ့လို့စေးဖွဲကလည်းကုသမှုတွေပေးခဲ့ရပါတယ်ဒိုကိုဗစ်ကတော့ဒါကမတော်ဆဖြစ်တာဖြစ်ပြီးတော့ရေပလင်းခေါင်းပေါ်ပြုတ်ချလို့ခေါင်းနဲ့နဲ့ကွဲပြီးတော့သွေးထွက်ပြီးလိုင်ဝက်လောက်မူးနေခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာနောက်ထပ်တစ်ခုကတော့တလနေ့ကကစားခဲ့တဲ့အမေရိကန်ကမက်ဒီဆင်ကြီးနဲ့ရိုမေးနီးယားကဆိုရနာဆိုဆီယိုတို့ကစားနေတဲ့ပွဲအပေါ်မှာတခြားပွဲစဉ်တွေမှာဥရာသီရေးဆောင်ရွက်နေတဲ့တကြောလုံရှားသူတွေကဆန္ဒပြခဲ့ကြပါတယ် Ultimate Generation ဆိုတဲ့ဥရုရာသီရေးဆောင်ရွက်နေတဲ့အဖွဲ့ကဆန္ဒပြတဲ့သူတွေဟာကွင်းထဲကိုဝင်လာပြီးတော့ဆေးဖြူတွေရောင်စုံဆက်ကူအပိုင်းအစတွေကိုကွင်းထဲမှာကျဲပြီးဆန္ဒပြခဲ့ကြသလိုတချို့ဆန္ဒပြတဲ့သူတွေကတော့သူတို့ဘာသာသူတို့ထိုင်းကုန်းတွေမှာကော်နဲ့ကတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတော့ဥရုယာစီကြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့မိုးကောင်ရေရှားမှုနဲ့ဆက်ဆက်တဲ့ပြဿနာတွေအီတလီမှာရေရှားပါမှုကြောင့်ဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုလူတွေသိရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာဖြစ်တဲ့ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်နောက်ထပ်တင်းနစ်သတင်းတစ်ခုကတော့ပြင်းစစ် Open ကို14ချိန်ပိုဆွဲပြီးတော့အများဆုံးစံချိန်တင်ထားတဲ့စပိန်နိုင်ငံသား Rafael Nadal ဟာ Italy Open ပြိုင်ပွဲမှာရှုံးပြီးပြိုင်ပွဲကနေထွက်လာရတဲ့အတွက်လာမယ့်ပြင်းစစ် Open Tennis ပြိုင်ပွဲကိုဝင်ပြိုင်မယ်မပြိုင်ဘူးဆိုတာရှင်းရှင်းလင်းလင်းမရှိဘဲမလီမယာမတိမကြာဖြစ်နေတယ်လို့ပြောလိုက်ပါတယ
် You can see today on the court how difficult it is that's the answer no but that's
ကစားရဘလော့ခက်တယ်ဆိုတာကွင်းထဲမှာခင်ဗျားဒီနေ့တွေ့နိုင်ပါတယ်ကျွန်တော်အနေနဲ့ပြင်သစ် open ကိုကစားပဲမကစားဘူးဆိုတာကတော့ဘာမှမသိကြပါဘူးနှစ်ခုရှိတယ်တစ်ခုကတော့ဟုတ်ပြီကျွန်တော်အနေနဲ့တိုင်ပွဲအတွက်အဆင်သင့်မဖြစ်သေးဘူးကောင်းကောင်းမကစားနိုင်သေးဘူးဆိုပြီးပြင်သစ် open မှာမကစားဘဲနေလိုက်တာမျိုးဖြစ်ပြီးနောက်တစ်ခုကတော့လက်ရှိရှိနေတဲ့အနေအထားကိုလက်ခံပြီးလာမယ့်နှစ်ပတ်မှာနောက်ထပ်နီလန်တစ်ခုနဲ့ဂျိုးမန်းနဲ့အောင်စနစ်တကျလုပ်ဖို့ပါဘယ်လိုဆုံးဖြတ်မလဲဆိုတာကတော့ကျွန်တော်ကိုယ်တိုင်လည်းရှင်းရှင်းလင်းလင်းမရှိပါဘူး
ချိန်ထဲမှာပဲ Austria က American Open Tennis Champion Hong Dominic Thiem ဟာလည်းဒီနေ့ကမှ Tennis ကစားတာကနေအနိုင်ရောမဲဆိုပြီးတော့ပြီးခဲ့တဲ့တောက်ချာနေမှာချိန်ညာလိုက်ပါပြီ
The season 2024 is going to be my last one I'm going to
သူရလက်ကဝတ်ကပုံမှန်အတိုင်းပြန်မဖြစ်ပဲအဲ့ဒီလက်ကဝတ်ဒဏ်ရာကြောင့်သူ့အနေနဲ့ဆက်ကစားသွားဖို့စိတ်ဆန္ဒမရှိတော့ပဲဒီနေ့ကမှအနိုင်ယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်Dominic Thiem ဟာ Grand Slam ပြိုင်ပွဲတွေမှာတော့ American Open ကို2020ခုနှစ်မှာတကြိမ်သာပူဆွဲခဲ့ပြီးတော့ပြင်သစ် Open ကိုဒုတိယနှစ်ကြိမ်နဲ့ Australia Open ကိုဒုတိယတစ်ကြိမ်ရရှိခဲ့ဘူးလေဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရန်နိုင်ရဲ့အားကစားကဏ္ဍပါရှင်အခုဆက်ပြီးတော့ဒီထိပ်တန်းရောက်နေတဲ့သတင်းတွေကိုကိုစုံဝင်းလိုင်ပြောပြပေးပါအောင်ရှင်
လောဘကီယဝန်ဂျီဂျိုရောဘတ်ဖိုက်ကိုဟာဒီကနေ့မေလ15ရက်နေ့မှာသူ့ကိုလုံခြံတပ်ဖြတ်ဖို့စ조사ခံရပြီးတဲ့နောက်အသက်အန္တရာယ်ဆုံးရတဲ့အခြေအနေမှာရှိနေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အသက်59နှစ်အရွယ်ဝန်ဂျီဂျိုဟာနိုင်ငံအလဲပိုင်းဟန်လိုဗာမြို့မှာအစည်းအဝေးတစ်ခုပြုလုပ်ပြီးတဲ့နောက်အခုလိုလုံခြံခြင်းခံရတာဖြစ်ပြီးသူ့ကိုအရေးပေါ်ကူတာပေးဖို့အတွက်ဘန်စကာဗစ်စထရီကာမျိုးကိုရဟယင်နဲ့ခေါ်ဆောင်သွားတယ်လို့ပြောပါတယ်မျက်မြင်သက်သေတဲ့အဆိုအရအခင်းဖြစ်တဲ့နေရာမှာတနတ်တန်နေကြားရပြီးတဲ့ကြားရကြောင်းနဲ့ဝန်ကြီးချုပ်ဟာဝမ်ပိုက်မှာတိကက်တန်ရသွားကြောင်းသတင်းတွေမှာဖော်ပြပါတယ်သူ့ကိုတနတ်နဲ့ပြည်ပြည်လှုပ်ကြံဖို့စ조사သူလို့ယူဆရသူဟိုတော့လုံခြုံရေးအဖွဲ့တွေကအခင်းဖြစ်တဲ့နေရာမှာပဲဖန်စီပီကားနဲ့တင်ဆောင်သွားတယ်လို့ဆိုပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကဖေဖော်ဝါရီလအတွင်းပြဋ္ဌာန်းလိုက်တဲ့စစ်မှုထမ်းဥပဒေကြောင့်ပြပကိုထွက်ပြေးတင်းရှောင်လာကြတဲ့မြန်မာလူငယ်တွေကိုဂျပန်အစိုးရကလက်ခံပေးရေးပြအပေးလှုပ်ဆောင်ဖို့ဒေသန္တရအစိုးရတွေကိုဂျပန်မှာရောက်နေကြတဲ့မြန်မာလူမျိုးတွေကစီယုံတောင်းဆိုနေကြပါတယ်ခင်ဗျာတရုတ်အစိုးရရဲ့ဂျားဝင်စစ်ဆေးမှုအရာမြန်မာစစ်ကောင်စီနဲ့တိုင်းဒေသနဲ့ကိုင်းညီနောင်မဟာမိတ်၃ဘွဲ့တို့ကုမင်းမြို့မှာမနေ့ကဆက်တင်ပြီးတော့ဆွေးနွေးနေကြတယ်လို့နိဆတ်သူအတိုင်းဝိုင်းကပြောပါတယ်ခင်ဗျာ
ဖုတ်တဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်မှုကအလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ John Cummins ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်တော်တာရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်